ဆိုရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲကျင်းပမဲ့နေ့ရက်အတိအကျကြေညာပြီးဖြစ်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဝင်ရောက်ရှင်ပြန်မယ်လို့ထုတ်ပြန်ကြေညာခဲ့ပြီးပါပြီ NLD ရဲ့သဘောထားကတော့တနင်္ဂနွေလုံးအနှံ့မဲဆန္ဒနယ်မြေအားလုံးမှာဝင်ရောက်ရှင်ပြိုင်မယ်နေရာအများစုမှာအပြတ်သတ်နိုင်အောင်ကြိုးစားမယ်ဆိုတာပါပဲရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ရမှာအခြားဘယ်ပါတီနဲ့မှမဟာမိတ်အဖြစ်ညှိနှိုင်းတိုင်ပင်မှာမဟုတ်ပဲနှစ်ပေါင်း20ကျော်အစိုးရကိုအတိုက်ခံလို့သေတူရှင်မကွာလုတ်ကင်ခဲ့တဲ့ CRPP အဖွဲ့ဝင်တိုင်းရင်းသားခေါင်းဆောင်တွေဝင်ပြိုင်မဲ့နေရာတွေကိုတော့ရှောင်ပေးမယ်လို့ဆိုထားပါတယ် CRPP ဆိုတာ1990ခုနှစ်တုန်းကရွေးကောက်ပွဲအနိုင်ရလွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီကိုဆိုလိုတာပါဒီလောက်ဆိုရင်ပဲ NLD ရဲ့ရွေးကောက်ပွဲအတွက်မဟာမိတ်နည်းဗျူဟာပြည့်စုံပါပြီလားအခြားတိုင်းသားပါတီတွေကရောဘလို့မဟာမိတ်နည်းဗျူဟာကျင့်သုံးမှုရည်ရွယ်ချက်ရှိကြသလဲ NLD ရဲ့မဟာမိတ်နည်းဗျူဟာဘလို့ဖြစ်သင့်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။လာမယ့်ရွေးကောက်ပွဲဟာလွတ်တော်၃ရက်အတွက်အမတ်တွေကိုရွေးချယ်ပေးမယ့်ရွေးကောက်ပွဲဖြစ်ပါတယ်။လွတ်တော်နှစ်ခုဟာပြည်ထောင်စုအဆင့်ဖြစ်ပြီးလွတ်တော်တစ်ခုကတော့ပြည်နယ်နဲ့တိုင်းအဆင့်အတွက်ဖြစ်ပါတယ်။တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံရဲ့အထွတ်အထိပ်ယာရုဖြစ်တဲ့တမရကိုတီထောင်စုအဆင့်လွတ်တော်အမတ်တွေကရွေးချယ်ပေးရမှာပါတမရဟာတီထောင်စုအစိုးရအဖွဲ့ဝင်ဝင်ကြီးတွေကိုခန့်အပ်မှာဖြစ်တယ်လို့တီနယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုလည်းအဲ့ဒီတမရကပဲရွေးချယ်ခန့်အပ်မှာဖြစ်ပါတယ်တခုရှိတာကတမရကိုရွေးကောက်ခံအမတ်ထဲကဖြစ်စေရွေးကောက်ခံမဟုတ်သူတွေကဖြစ်စေခန့်အပ်နိုင်ပေမဲ့တီနယ်နဲ့တိုင်းဝင်ကြီးချုပ်ကတော့သက်ဆိုင်ရာပြည်နယ်နဲ့တိုင်းလွတ်တော်အမတ်တွေတဲကပဲရွေးချယ်ခန့်အပ်ဖို့ပြဋ္ဌာန်းထားပါတယ်ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့စီရင်အရာလက်ရှိကော်မရှင်မှာမှတ်ပုံတင်ထားပြီးတဲ့နိုင်ငံရေးပါတီ68ပါတီရှိနေပါပြီဒီပါတီတွေကိုခွဲခြားကြည့်ရင်တတိုင်းပြည်လုံးကိုကိုစားပြုမဲ့ပါတီကြီးတချို့နဲ့ပြည်နယ်တွေကိုကိုစားပြုလို့တဲ့တိုင်းရင်းသားပါတီတွေရဲ့လို့နှစ်မျိုးခွဲခြားနိုင်ပါတယ်ဒီအတွက်တကယ်အဓိကအကျိုးစီးပွားခြင်းလဲမတူညီကြတော့ပါဘူး NLD လိုပြည်ခိုင်ဖြုံးလိုပါတီကြီးမျိုးဟာတတိုင်းပြည်လုံးကိုစီမံခန့်ခွဲနိုင်ဖို့အတွက်အစိုးရအာဏာရယူလိုကြပါတယ်တနည်းပြောရရင်သမရတယောက်ယောက်ကိုရွေးချယ်တင်မြှောက်ခြင်းအစိုးရဖွဲ့ခြင်းကြပါတယ်ဒုတိယရည်မှန်းချက်ကတော့တတိုင်းပြည်လုံးဆိုင်ရာဥပဒေပြည့်ရေးကိုစိတ်ဝင်စားပါတယ်တိုင်းရင်းသားပါတီတွေရဲ့အကျိုးစီးပွားကတော့အဲ့လိုမဟုတ်ပါဘူးအဓိကမျှော်လင့်ချက်ကတော့ကိုယ့်ပါတီကတယောက်ယောက်တည်နေဝင်ကြီးချုပ်တင်မြှောက်လိုပါတယ်တည်နေအခွင့်အရေးပိုးရလိုပြီးတည်နေနဲ့ဆိုင်တဲ့ဥပဒေပြည့်ရေးလောက်ကန်ဆောင်ရွက်ချင်တာပ
ါပြောရရင်လာမယ့်2015ရွေးကောက်ပွဲဆိုတာဟာအရင်စစ်ဆိုရလက်ထက်ကကျင်းပခဲ့တဲ့1990ရွေးကောက်ပွဲနဲ့လုံးဝမတူပါဘူး1990တုန်းကပြည်သူ့လွတ်တော်တစ်ခုတည်းအတွက်ကျင်းပခဲ့တာဖြစ်နေတော့နေရာအများစုရွေးကောက်ပွဲဝင်အပြတ်သတ်အနိုင်ရထားမှသာအစိုးရအာဏာရမှာဖြစ်ပါတယ်အခု2015ရွေးကောက်ပွဲမှာတော့ NLD ပါတီသားဆိုရင်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ခုပေါင်းအတွက်68ရာခိုင်နှုန်းကျော်အနိုင်ရခဲ့ရင် NLD ပြောခွင့်ရဦးညံ့ဝင်းပြောသလိုအပြတ်သတ်အနိုင်ရခဲ့ရင်တမရတင်မြောက်နိုင်အစိုးရဖွင့်နိုင်ရုံနဲ့မကပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုပါခန့်အပ်နိုင်ပါတယ်အဓိပ္ပာယ်ကတော့ပြည်နယ်နဲ့တိုင်းလွှတ်တော်အတွက်အမတ်နေရာနည်းနည်းပဲပြန်ပြိုင်များများပဲပြန်ပြိုင်စိတ်ပြီးမထူးခြားပါဘူးနေနေပဲအနိုင်ရရများများပဲအနိုင်ရရပို့ပြီးထူးမသွားပါဘူးအဓိကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်မှာအပြတ်သတ်အနိုင်ရဖို့ပဲလိုတာပါတိုင်းသားပါတီတွေအတွက်ကတော့အဲ့လိုမဟုတ်ပါဘူးသက်ဆိုင်ရာပြည်နယ်တွေမှာအမတ်အများစုရွေးချယ်ခံရလိုပါတယ်ဖွဲ့စည်းပုံအရအမတ်အများစုရွေးချယ်မခံရသည့်တိုင်သမရတင်မဲ့ပါတီနဲ့အပြည့်ယူလုပ်ပြီးဝန်ကြီးချုပ်နေရာတောင်းယူတာပြည်နယ်အတွက်ဥပဒေပြုတ်တာပြည်နယ်အစိုးရအဖွဲ့ဝင်တွေအဖြစ်တာဝန်ယူတာမျိုးလုပ်နိုင်မှာမို့ဖြစ်ပါတယ်တကယ်တော့ပါတီကြီးတွေနဲ့တိုင်းသားပါတီတွေပြည်နယ်တွေမှာခုလိုအဓိကအကျိုးစီးပွားချင်းမတူတဲ့အခြေအနေအောက်မှာမဟာမိတ်ဖွဲ့ပြီးမှရွေးကောက်ပွဲဝင်တာအဆင့်တော်ဆုံးပါပဲ
။နမူနာအဖြစ် NLD ဟာပြည်နယ်တွေမှာတိုင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့ပြီးရွေးကောက်ပွဲဝင်ဖို့ညှိနှိုင်းနိုင်ပါတယ်။ပြည်နယ်အမတ်နေရာအများစုတိုင်းသားပါတီတွေကိုဦးစားပေးရှင်ပြိုင်စေပြီးပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အတွက်နေရာအများစုကိုတော့ NLD ကအဓိကဝင်ပြိုင်ဖို့ဖြစ်ပါတယ်။တဖွဲ့ကဝင်မဲ့မဲဆန္ဒနယ်မြေကိုတဖွဲ့ကရှောင်ရှားပြီးတည်နယ်တစ်ခုလုံးမှာနှစ်ဖွဲ့စုပေါင်းမဲဆွဲစည်းရုံးတာမျိုးလုပ်နိုင်ပါတယ်။ဒီလိုလှုပ်ခြင်းအပြင် NLD ထောက်ခံသူနဲ့မဟာမိတ်တိုင်းနာပါတီထောက်ခံသူတွေမဲမကွဲပြပဲအနိုင်ရဖို့တည်ကြသလောက်အခြေအနေဖန်တီးနိုင်ပါတယ်။အခုဆိုရင်ဥက္ကွန်ထွန်းဦးဦးဆောင်နဲ့ရှမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာရွေးကောက်ပွဲဝင်ရမှာ NLD အပါအဝင်မိဖက်ပါတီတွေနဲ့ထိတ်တိုက်မတွေ့ပဲရှောင်ရှားနိုင်ဖို့ညှိနှိုင်းကြမယ်လို့ဆုံးဖြတ်ထားပြီးပါပြီ။အမျှော်အမြင်ရှိတဲ့ဆုံးဖြတ်ချက်ပါ။တကယ်လဲအဲ့လိုညှိနှိုင်းဖို့လိုတယ်ဆိုတာ2012ဂျာဖြတ်ရွေးကောက်ပွဲတုန်းကတက်သေးတစ်ခုရှိခဲ့ပါပြီ။အဲ့ဒီဂျာဖြတ်ရွေးကောက်ပွဲကာလကရှမ်းပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနယ်မြေ3အတွက် NLD ပါတီကစိုင်းမြင့်မောင်၊ပြည်ခိုင်ဖြိုးကဒေါက်တာနန်းကိန်ဖောင်တစ်၊ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကဆိုင်းဆိုင်မင်းနဲ့ကိုကန့်ဒီမိုကရေစီနဲ့ညီညွတ်ရေးပါတီကဥလော်စင်ကွန်းတို့၄ယောက်ရှင်ပြိုင်ခဲ့ကြပါတယ်။ဥလော်စင်ကွန်းကမဲမဆိုးတလောက်ပဲရပြီးကျန်ပြည်ခိုင်ဖြိုး NLD နဲ့ကြားဖြူပါတီအမတ်တွေကမဲ30ရာခိုင်နှုန်းကျော်စီမတိမ်မငြိမ်ရခဲ့ကြပါတယ်။အဲ့ဒီအထက်ကမှမဆိုးစလောက်မဲအတာနဲ့ကြားဖြူအမတ်ဆိုင်းဆိုင်မင်းအနိုင်ရသွားတာပါ။ NLD ရှုံးခဲ့တဲ့တခုတည်းသောမဲဆန္ဒနေမြေပါ
။တကယ်တော့နိုင်ငံရေးပါတီအချင်းချင်းမဟာမိတ်ဖွဲ့ပြီးရေကောက်ပွဲဝင်တယ်ဆိုတာနိုင်ငံတကာမှာလုံနေကြပါ။မြန်မာနိုင်ငံမှာလည်းလုံကြပါတယ်။လက်ရှိ2008ဖွဲ့စည်းပုံအရလွှတ်တော်300ထားရှိပုံတတိလုံးလွှမ်းခြုံပါတီကြီးတွေနဲ့တိုင်းသားပါတီတွေရဲ့အဓိကလိုလားချက်မတူပုံတွေကြောင့်မဟာမိတ်ဖွဲ့ရတာပိုပြီးလွယ်ကူစေပါတယ်။စနစ်တကျမဟာမိတ်ဖွဲ့အတူတကွမဲဆွယ်စည်းရုံးရှင်ပြိုင်သူတွေကသာလာမယ့်ရွေးကောက်ပွဲမှာအနိုင်ရဖို့ပိုပြီးအလားအလာရှိပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ်။